COVID-19 ကာယောဂါဟာကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေကနေကျော်လွန်သွားပြီလို့တောက်ကြနေမှာ WHO ကုလသမဂ္ဂကမ္ဘာကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကပြောကြားလိုက်ပါတယ်
။ It's therefore with great hope that I declare COVID-19 over as a global
အရေးပေါ်အခြေအနေကနေကျော်လွန်သွားပြီဆိုပေမဲ့လည်းဒီ COVID-19 ဟာကမ္ဘာလုံးဆိုင်ရာကျန်းမာရေးအနေကြီးကနေလွတ်မြောက်သွားပြီလို့ဆိုလိုတာမဟုတ်ကြောင်းပြောသွားတာပါ။ဒီယောဂါပို့ဟာဆက်ရှိနေကြောင်းဒီယောဂါပို့ဆက်လက်ပြောင်းလဲနေပြီးတော့လူတွေတည်ဆုံမှုတွေရှိနေတဲ့ကြောင်းယောဂါပို့မျိုးကွဲအသစ်တွေပေါ်လာပြီးတော့ကူးစက်မှုနဲ့တည်ဆုံမှုအန္တရာယ်ဆက်ရှိနေသေးတယ်လို့ WHO အကြီးအကဲကပြောပါတယ်။ COVID-19 ဟာ2019တရုတ်ပြည်ဝူဟန်မှာလူကိုစတင်ကူးစက်ခဲ့တာဖြစ်ပြီးတော့ကူးစက်ခံရသူ100မပြည့်ခင်2020 January 30မှာ WHO ကမ္ဘာကျန်းမာရေးကနေပြီးတော့အရေးပေါ်အခြေအနေကြေညာလိုက်တာဖြစ်ပါတယ်။COVID-19 တကဘာလုံးပြန့်သွားခဲ့တဲ့၃နှစ်အတွင်း WHO ကဆင်းနေရတည်ဆုံသူက9,000လောက်ရှိပေမဲ့တကယ်တည်ဆုံသူအရေအတွက်ဒီတဲ့များပြီးတော့တန်း20လောက်ထိရှိနိုင်တယ်လို့လည်း WHO အကြီးအကဲကပြောပါတယ်။ COVID-19 ကြောင့်တကဘာလုံးပြောင်းဆန်သွားပြီးကျန်းမာရေးစနစ်လည်းပျက်စီးပြီးစီးပွားရေးလူမှုရေးကဏ္ဍကတောင်းကနစ်တွေဖြစ်ကုန်ပါတယ်။လူသန်းပေါင်းများစွာလည်းဆင်းရဲမွဲတေသွားတာပါ။